of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်သံကနေ2018ခုနှစ်စက်တင်ဘာလ10ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်းတွင်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေတူချင်ညာပေးပါပါအီဂျစ်နိုင်ငံကဆန္ဒပြပွဲတွေအတွင်းပါဝင်ခဲ့သူ85ဦးကိုအီဂျစ်အာဏာပိုင်ကတည်ထောင်ချိန်လိုက်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ကုန်တွေအပြန်အလှန်တိုးစီးကျနေတဲ့အချိန်အောက်မှာပဲအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်က37ဘီလီယံကုန်သွယ်ပုံတွေပြခဲ့ပါတယ်။ဒီလိုထိတဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး ICC နိုင်ငံတကာရန်စွေခုံရုံးအနေနဲ့စုံစမ်းစစ်ဆေးဖို့စီရင်ပိုင်ခွင့်ရှိကြောင်းတရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်အပေါ်မှာမြမအရေးအကဲခတ်တွေရဲ့အမြင်ဘယ်လိုရှိပါသလဲ
ဒီအစိုးရလွှတ်တော်နဲ့တပ်မတော်အနေနဲ့ပေါ့လေဒီနိုင်ငံတကာရဲ့ဒီလူလားချက်တွေနောက်နိုင်ငံတကာရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ဒီရခိုင်မြောက်ပိုင်းမှာဒီမြန်မာစစ်တပ်ဘက်ကရိုဟင်ဂျာတွေတတ်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်သတင်းရေးသားခဲ့တဲ့ရိုက်တာသတင်းတောက်နှစ်ဦးထောင်ချခံရတဲ့အပေါ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေသတင်းတောက်တွေရင်ဆိုင်နေရတဲ့အခက်အခဲကြောင့်သုံးသက်ချက်သတင်းနဲ့အတူမြန်မာလူသမားဝင်ကြီးနဲ့ထိုင်းလူသမားဝင်ကြီးတို့တွေ့ဆုံပြီးတော့ထိုင်းဘက်မှာလုတ်ကင်နေတဲ့ရေလုတ်သားတွေရဲ့အရေးဆွေးနွေးခဲ့ကြတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးရသတင်းကိုကိုအောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အီဂျစ်နိုင်ငံမှာ2013ခုနှစ်ကမွတ်စလင်ညီကိုရောများအဖွဲ့ကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေအတွင်ပါဝင်တဲ့ထင်ရှားတဲ့အစ္စလာမ်ခေါင်းဆောင်တွေအပါအဝင်လူပေါင်း85ဦးကိုအာဏာပိုင်တွေကတည်ထောင်ပေးလိုက်တယ်လို့ဒီကနေ့အီဂျစ်တရားရေးဌာနကအမည်မဖော်လိုတဲ့သတင်းရက်ကွက်ကိုကူကပြီးရိုက်တာသတင်းဌာနမှဖော်ပြထားရတယ်။အဲ့ဒီဆန္ဒပြပွဲတွေအတွင်ဆန္ဒပြသူရာနဲ့ချီတည်ဆုံခဲ့တာပါ။မွတ်စလင်ညီကိုရောများအဖွဲ့ကဘာသာရေးကောင်းဆောင်မိုဟာမက်ဘာဒီကိုလည်းထောင်ဒဏ်တစ်သက်ပြစ်ဒဏ်ချလိုက်ပါတယ်။ကျိုးပေးကွပ်မြစ်ခံရမဲ့သူတွေထဲမှာတော့ခေါင်းဆောင်တွေဖြစ်တဲ့ ISML Iran မိုဟာမက်ဘယ်တာဂီနဲ့ထင်ရှားတဲ့ဘာသာရေးကောင်းဆောင်တဦးဖြစ်သူဆာဖဝတ်ဟီဂါဇီကိုလည်းပါဝင်တယ်လို့ဆိုပါတယ်။
အီရန်နိုင်ငံဘာဆာမြို့ကရပ်ပောင်းအတော်ကြောင်ဆန္ဒပြမှုကြောင့်လူပေါင်း12ဦးထက်မနည်းသေဆုံးခဲ့ရတဲ့မတည်မငြိမ်ဖြစ်နေတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့အီရတ်ဘလော့တော်ကဒီကနေ့အရေးပေါ်အစည်းအဝေးတက်ခေါ်ယူကျင်းပါရတယ်။ဆန္ဒပြသူတွေကအစိုးရရဲ့ညံ့ဖြစ်တဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေအလုပ်လက်မဲ့ဖြစ်ရပ်တွေနဲ့အချင်းပြတ်ခြားဆားမှုနဲ့ပတ်သက်ပြီးဆန့်ကျင်ဆန္ဒပြကြတာပါ။ဘာဆာမြို့ကမတန့်ရှိတဲ့ရေကိုတောက်သုံးမိတဲ့လူပေါင်း3000ထက်မနည်းဆေးရုံတင်လိုက်ရတာကြောင့်အခုလိုဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပွားခဲ့ရတာလို့ပြည်သက်သတင်းအေဂျင်စီ AFP ကပြောပါရတယ်။အီရတ်ပြည်ထောင်ရေးဝန်ကြီးကဘာဆာမြို့မှာညမထွက်ရအမိန်ထုတ်ပြန်လိုက်ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာကချူရှာဒုံညီ၃ဆင်းဘာဆာလိစိတ်အနည်းကိုကြားရောက်ပောက်ကွဲခဲ့ပေမဲ့ထိခိုက်ဒဏ်ရာသူတော်မရှိဘူးလို့လိစိတ်တာဝန်ရှိသူတွေကပြောပါတယ်။တက်ခတ်မှုရဲ့လက်တဲ့အဖြစ်ဘယ်သူကမှထုတ်ပြောတာမရှိသေးသလိုတက်ခတ်မှုကြောင့်လေရင်ခီးစင်တွေကတော့ရနာတာမျိုးတွေလည်းမရှိပါဘူး။ဘာဆာမြို့ကအီရန်ကောင်စစ်ရုံးကလည်းဆန္ဒပြသူတွေတရကြမ်းဝင်ရောက်ပြီးတော့မီးတင်ရှို့ခဲ့ကြသလိုအီရန်ထွက်သွားအီရတ်ကိုလွတ်လပ်ခွင့်ပေးဆိုပြီးတော့ကြွေးကြော်ခဲ့ကြတာပါ။တရမလုံငန်းတွေကိုပြစ်မှတ်ထားပြီးတော့နောက်ဆက်တဲ့ဒီလိုရဟာလက်ခံနိုင်စရာမရှိဘဲအီရတ်ရဲ့အကျိုးစီးပွားကိုပျက်စီးစေတယ်လို့အီရတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။
အမေရိကန်ပြည်ထောင်စုမှာရွှေပြောင်းချေချနေထိုင်သူတွေအနေနဲ့အကြမ်းဖက်ရာဇဝတ်ပြစ်မှုတွေကျွလွန်မဲ့ဆိုရင်ပြည်ထောင်စုအစိုးရအနေနဲ့သူတို့နေရင်းနိုင်ငံတွေကိုအလွယ်တကူပြန်ပို့နိုင်မယ့်ဥပဒေတရက်ကိုအောက်လွှတ်တော်ကမနေ့ကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ဒီနှစ်အတွင်းတရားရုံးချုပ်ကအတည်ပြုပေးခဲ့တဲ့ဥပဒေဟာတိတ်ပြီးတော့တည်တည်ကြကြမရှိတာကြောင့်အခုအတည်ပြုပြဋ္ဌာန်းလိုက်တဲ့ဥပဒေမှာအကြမ်းဖက်ရာဇဝတ်ပြစ်မှုဆိုတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းဖော်ပြလိုက်ကြပါအရင်ဥပဒေတုန်းကတော့နိုင်ငံသားမဖြစ်သေးတဲ့ရာဇဝတ်မှုကျူးလွန်မှုတွေလို့ဆိုထားပြီးအခုဥပဒေအစ်မှာတော့လူသတ်မှုကိုတိလက်ရောက်တိုက်ခိုက်မှုလိင်ပိုင်းဆိုင်ရာကျူးလွန်မှုလူရဲမှုနဲ့လက်နက်ကင်ဆောင်မှုစတာတွေပါဝင်နောက်ထပ်ရာဇဝတ်မှုအမျိုးအစားတစ်ဒါဇင်လောက်ကိုကျူးလွန်မယ်ဆိုရင်သူတို့ရဲ့နေရင်းနိုင်ငံတွေကိုပြန်ပို့သွားမှာဖြစ်ပါတယ် Republican Party ရဲ့မူဝါဒတွေအတိုင်း Republican တွေကြီးစိုးတဲ့အောက်လွှတ်တော်ကနေအခုလိုဥပဒေပြဋ္ဌာန်းလိုက်တာပါဒီဥပဒေကိုဒီမိုကရက်29ဦးကထောက်ခံမေးပေးပြီးတော့ Republican 4ဦးကတော့ကန့်ကွက်မေးပေးခဲ့ပါတယ်အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတော့နောက်မှာပဲသမ္မတ Trump ကဒီစိတ်မနှံ့တဲ့ဒီမိုကရက်တွေကဆန့်ကျင်တဲ့ရာဇဝတ်မှုကျူးလွန်သူတွေကိုပြန်ပို့နိုင်တဲ့ဥပဒေအောက်လွှတ်တော် Republican တွေကအတည်ပြုလိုက်ပါပြီလက်မှတ်ထိုးဖို့သူစီအမြင်ရောက်ဖို့လိုတယ်လို့ Twitter မှာရေးသားခဲ့ပါတယ် ဒီမိုကရက်အများစုကတော့လွန်ခဲ့တဲ့တပတ်ကမှအားလုံးသိရှိအောင်ထုတ်ပြန်ခဲ့တဲ့ဥပဒေချမ်းနဲ့ပတ်သက်လို့ကျန်းမာရေးစစ်ဆေးပွဲတွေမလုပ်ဘဲမဲခွဲကြမယ်ပေါ့ကန့်ကွက်ခဲ့ကြတာပါခင်ဗျာ။
သမရယာသူကအနာယူသွားချိန်ကလေးကခက်ရှူရှူနေထိုင်နေတဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကမကြာခင်ကျင်းပတော်မယ့်ကြားဖြတ်ရွေးကောက်ပွဲအတွက်ရှင်းလင်းတဲ့စကားတစ်ခုကိုတောက်ကြားနေမှာပြောဆိုလိုက်ပါတယ်။အမေရိကန်ဒီမိုကရေစီစနစ်ဟာလာမယ့်ကြားဖြတ်ရွေးကောက်ပွဲပေါ်မှာမှုတည်နေတဲ့အတွက်မဲပေးကြဖို့လိုမယ်ဆိုပြီးတော့ပြောဆိုလိုက်တာပါ။လက်တလောသတင်းကောင်းစင်တွေကိုကြည့်လိုက်ရုံနဲ့အခုချိန်ဟာတခြားကာလတွေနဲ့မတူဘူးဆိုတာသိနိုင်တယ်လို့ပဲကိုနဲ့မဆိုင်တယ်လို့ဘေးထွက်ထိုင်နေမယ်ဆိုရင်ဖြစ်လာမယ့်အန္တရာယ်ကအတော်ကြီးလိမ့်မယ်လို့ Illinois တက္ကသိုလ်ကျောင်းသူကျောင်းသားတွေကိုပြောဆိုသွားတာပါ။အစိုးရတာဝန်ယူထားချိန်မှာတမာတိရှိရှိနဲ့ပြည်သူအကျိုးပြုလုပ်ငန်းတွေကိုပွင့်လင်းမြင်သာစွာဆွန့်ဆွန့်တမန်လုပ်ကိုင်ကြသူတွေကို Illinois တက္ကသိုလ်ကချီးမြှင့်ပေးအပ်တဲ့ Ethic in Government ဆုကိုလက်ခံရယူချိန်မှာသမ္မတဟောင်းအိုဘားမားကအဲ့ဒီလိုပြောဆိုသွားတာပါ။သမ္မတဒေါ်နယ်ထရမ့်ဟာသမ္မတဟောင်းအိုဘားမားကိုမကြာခဏဆုတလိုဝေဖန်တက်ခဲ့တဲ့ပေမဲ့ Mr.အိုဘားမားကတော့အလားတူတုံ့ပြန်ဝေဖန်နိုင်မျိုးလုပ်လေလို့ထားသိမ့်မရှိပါဘူး။အမေရိကန်ရဲ့လက်ရှိနိုင်ငံရေးအခြေအနေတွေဟာဒေါ်နယ်ထရမ့်ကြောင့်ဖြစ်လာတာမဟုတ်ပဲအနည်းနဲ့အလားလားကနိုင်ငံရေးသမားတွေတာဝန်မကျေခဲ့တဲ့ကိစ္စကြောင့်လူလူကြားအမြင့်တွယ်နေတဲ့မကျေနပ်မှုတွေကနေသူ့လိုလူစားမျိုးထွက်ပေါ်လာရတာဖြစ်တယ်လို့သမ္မတဟောင်းအိုဘားမားကပြောဆိုသွားပါတယ်။2016သမ္မတရွေးကောက်ပွဲတုန်းကမဲပေးနိုင်တဲ့လူငယ်9ဦးမှာတဦးလောက်ကလာမဲပေးခဲ့ကြတဲ့အတွက်လာမယ့်နိုဝင်ဘာမှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲမှာမဲပေးကြဖို့ကိုလည်းသမ္မတအိုဘားမားကတိုက်တွန်းသွားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00ခွဲကနေညနေ9:00အထိဆိုင်းတိုမီတာ70 kHz 1068.3 MHz ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ကိုအပြန်အလှန်တိုးစီးချနေတဲ့အချိန်ဒီအောက်မှာပဲဩဂုတ်လအတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်က$37 billion အထိကုန်သွယ်ရေးပုံငွေပြခဲ့ပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်$268 billion ဘူးပေါ့နောက်ထပ်သွင်းကုန်ကိုတိုးကောက်မယ်လို့ချင်းချောင်းလိုက်ပြီးနိုင်ငံပိုင်းအတွင်းမှာပဲငွေပုံငွေရှင်တွေအခုလိုထွက်ပေါ်လာတာပါ။တရုတ်သွင်းကုန်$50 billion ပမာဏပေါ်အမေရိကန်ကအခွန်တိုးကောက်ထားပြီးတဲ့နောက်ထပ်လည်းသွင်းကုန်$200 billion ပမာဏပေါ်အခွန်တိုးကောက်အောင်မယ်လို့ထရမ့်ကပြောထားတာပါ။မြောက်ဒါကိုတာပြည်နယ်ဖာဂိုမြို့ကိုသွားနေတော့တိတ်အချိန်မဆိုင်မင်းနဲ့နောက်ထပ်သွင်းကုန်$269 billion ပမာဏပေါ်အခွန်တိုးကောက်ခြင်းကောက်သွားမှာဖြစ်တယ်လို့ထရမ့်ကသတင်းတောက်တွေကိုမနေ့ကထပ်ပြောခဲ့ပါတယ်။သမ္မတစီးပွားရေးအကြံပေးလေရီကတ်လူကတော့သွင်းကုန်ကုန်တိုးကောက်မှနဲ့ပတ်သက်လို့လူလူရဲ့သဘောထားအမြင်တွေကိုလည်းထည့်သွင်းသုံးသပ်မှဖြစ်ကြောင်းသောက်ကြနေကပြောပါရယ်။အမေရိကန်ကုန်သွယ်ရေးဌာနရရှိတွေကလည်းအခုလိုကုန်သွယ်ကုန်တိုးကောက်မှနဲ့ပတ်သက်လို့တပတ်အတွင်းအကြံပြုချက်6000လောက်ရရှိထားတာပါ။တရုတ်အနေနဲ့အမေရိကန်နဲ့ကုန်သွယ်ရမှာလိုက်လည်လျော်လျော်ဆက်ဆံလာစေဖို့တရုတ်နိုင်ငံပေါ်အခုလိုသွင်းကုန်ကုန်တိုးစီးချက်တာဖြစ်ကြောင်းထရမ့်အစိုးရအဖွဲ့ကအကြောင်းပြထားပါရယ်။တရုတ်နိုင်ငံအနေနဲ့စိုက်ဘာခိုးယူမှုအပါအဝင်အမေရိကန်ရဲ့ညာနာဆိုင်ရာနည်းပညာပိုင်းနဲ့ပတ်သက်လို့အကောက်အွယ်ပေးဖို့လေအမေရိကန်ကတောင်းဆိုထားတယ်လို့တရုတ်ဈေးကွက်ကိုအမေရိကန်အနေနဲ့ပိုးပြီးတော့ထိုးပေါက်ခွင့်နဲ့ကုန်သွယ်မှုကနေပုံငွေပြမှုကိုရှော့ချဖို့ထရမ့်အစိုးရကတောင်းဆိုထားပါတယ်ခင်ဗျာ
The New York Times သတင်းစာကြီးရဲ့အတွင်းအမြင်ဆောင်မှာအတွဲနာမည်မဖော်ဘဲရေးသားပေးပို့ခဲ့သူဘယ်သူလဲဆိုတာတရားရေးဌာနကစုံစမ်းစစ်ဆေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းနေပါတယ် Mr. Trump ကသမ္မတရာထူးနဲ့တင့်တော်မှုရှိမရှိဆိုတာကိုဆောင်းပါးမှာမေးခွန်းထုတ်ထားတာပါဒီကိစ္စဟာနိုင်ငံတော်လုံးချုပ်ရင်းနဲ့သက်ဆိုင်နေတဲ့အတွက်စုံစမ်းစစ်ဆေးဖို့လိုတယ်ဆိုပြီးသမ္မတ Trump ကအမေရိကန်ရှစ်နှစ်ချုပ် Jeff Sessions ကိုတိုက်တွန်းတောင်းဆိုလိုက်တာပါပြီးခဲ့တဲ့ကြာပတင်းတွေကတော့အဲ့ဒီစာကိုသူတို့ရေးသားခဲ့တာမဟုတ်ဘူးဆိုပြီးသမ္မတ Trump အစိုးရအဖွဲ့ကထိတ်တန့်အရာရှိတွေကညင်းဆိုခဲ့ကြပါတယ်သမ္မတထရမ့်အစိုးရအဖွဲ့အတွင်းကထိတ်တန့်အရာရှိတဦးရေးသားထားတယ်ဆိုပြီး The New York Times သတင်းစာကပြောတဲ့အဲ့ဒီဆောင်းပါးထဲမှာသမ္မတထရမ့်ရဲ့အုပ်ချုပ်မှုပုံစံဟာညံ့ဖြစ်ပြီးတော့ထိရောက်မှုမရှိဘူးဆိုပြီးဝေဖန်ထားတာပါဒါအပြင်အင်ဖြူတော်အတွင်းမှာလည်းသမ္မတထရမ့်ရဲ့ဆိုးရတဲ့အုပ်ချုပ်မှုပုံစံကိုတိတိကျကျစန့်ကျင်နေကြတဲ့သူတွေရှိတယ်လို့လည်းဆောင်းပါးမှာရေးသားထားတာပါအစိုးရအဖွဲ့အတွင်းအခုလိုလူသိရှင်ကြားအာဏာကိုအလွယ်သုံးစားလုပ်နေတဲ့ကိစ္စမှာအမေရိကန်တရားရေးဌာနကပါဝင်ပတ်သက်မှာမဟုတ်ဘူးဆိုတာယုံကြည်မှုအပြည့်ရှိတယ်လို့ The New York Times သတင်းစာကကြေညာချက်ထုတ်ပြန်ပါတယ်
စီးရီးယားနိုင်ငံအစ်လစ်ပြည်နယ်အတွင်းစီးရီးယားအစိုးရတပ်ဖွဲ့ကအကြီးအကျယ်ထိုးစစ်ဆင်လာမယ်ဆိုရင်လူအများများထိခိုက်ဒေဆုံးနေကြောင်းစီးရီးယားဆိုင်ရာကုလအထူးကိုယ်စားလှယ်ကမနေ့ကတောက်ကြနေမှာသတိပေးပြောဆိုပါရတယ်။အစ်လစ်မှာတိုက်ပွဲတွေဖြစ်ပွားလာမယ်ဆိုရင်အလွန်ဆိုးရွားပြီးတော့တီးသွေးကြောင်းစီးလိမ့်မယ်လို့စတက်ဖန်ဒီမစ်ထရာကလူမျိုးရေးကောင်စီဖွဲ့ဝင်တွေကိုဗီဒီယိုဖုန်းနဲ့ပြောဆိုပြီးဒီတိုက်ပွဲတွေအတွင်းအရက်သားတွေဟာအ धिक ဒုက္ခရောက်ကြမဲ့သူတွေလို့လည်းဆိုပါရတယ်။အစ်လစ်မှာလူပေါင်း300နီးပါးနေထိုင်ပြီးအဲ့ဒီထက်ကတဝက်လောက်ဟာစစ်ပွဲတွေဖြစ်ခဲ့တဲ့အလက်ပိုလာတာခီယာနဲ့ ဟာမာပြည်နယ်တွေကထွက်ပြေးတင်းချောင်လာကြသူတွေပါ။ဒါပြင်အစ်ဒလစ်မှာတိုက်ခိုက်ရေးသမားတပေါင်းခွဲလောက်ရှိတယ်လို့လဲကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒီတော့တွင်တူရကီကလည်းတပုံတွေရဲ့အမာကနေမြေအစ်ဒလစ်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာမယ်ဆိုရင်အထူးခိုက်များနိုင်ကြောင်းသတိပေးထားပါတယ်။အီရန်ကကမကထပြုလုပ်ကျင်းပတဲ့စီးရီးယားအရေးဆွေးနွေးပွဲမှာတက်ရောက်လာတဲ့တူရကီသမ္မတရစ်ချစ်ဒေးရဲ့အာရဝန်ကမနေ့ကပဲအဲလိုပြောလိုက်တာပါဒီစီးဝေးကိုတက်ရောက်လာတဲ့ရုရှားသမ္မတအီရန်သမ္မတနဲ့ပူးရဲကျင်းပတဲ့သတင်းစာဆွေးနွေးပွဲအတွင်းအာရဝန်ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်ရုရှားလေကြောင်းနဲ့ရေကြောင်းတပ်ဖွဲ့တွေကအကူအညီပေးထားတဲ့စီးရီးယားဆွေးရတပ်ဖွဲ့တွေကအစ်ဒလစ်ကိုတိုက်ခိုက်နေတာပါအီရန်မျိုးတော်တဟီရန်မှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲကနေစစ်ပွဲကြီးအတွင်ပြောင်းမသွားအောင်ရှောင်ရှားရေးနောက်ဆုံးအနေနဲ့ကြိုးပမ်းနေကြတာပါရုရှားပါဝင်အီရန်သမ္မတဟက်ဆန်ရူဟာနီကတော့စီးရီးယားငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အစိုးရတပ်တွေဟာအစ်ဒလစ်ကအကြမ်းဖက်သမားတွေကိုမရှောင်မလွဲသာတုတ်တင်ရလိမ့်မယ်လို့ပြောဆိုပါတယ
်ပြည်ခရရပိုင်းကပဲအင်အားပြင်းကလေးလှုပ်သွားတဲ့ဂျပန်နိုင်ငံမြောက်ပိုင်းကဟိုကိုဒိုကျွန်းမကြီးမှာရှင်းလင်းရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဒီကနေ့ဆက်ပြီးလုပ်ကိုင်နေပါတယ်ဂျာရာဘေးနေကပြင်အား6.9အဆင့်ကလေးလှုပ်ခဲ့တာမှာအတော်ထိခိုက်ပျက်စီးသွားတဲ့ဆပ်ပရိုမြို့ထဲကလမ်းတွေကားတွေအဆောက်အုံတွေပေါ်မှာရှင်တွေတင်းနေပါလေတဲ့မြို့ရဲ့တချို့အပိုင်းတွေမှာစူးစိုးဝါးထိခိုက်ပျက်စီးခဲ့ရပြီးတော့အိမ်တွေလမ်းတွေနဲ့ပျို့ကျပျက်စီးခဲ့တယ်လို့တချို့လည်းမြေအောင်ရောက်သွားခဲ့တာပါကျွန်းတစ်ခုလုံးအတွက်တည်ယူပို့ဆောင်ရေးစနစ်နဲ့ရက်စင်မီးတွေပြင်ရအောင်တာဝန်ရှိသူတွေကဆက်ပြီးလုပ်ကိုင်နေပါတယ်လူပေါင်း5000ခွဲလောက်နေထိုင်တဲ့ကျွန်းပေါ်ကအိမ်ခြေတစ်ဝက်လောက်ကိုတော့မီးပြန်ပေးနိုင်ပါပြီတောက်ကြနေသည့်အတီးပြူထားတဲ့ဆင်းအရာငလင်ကြောင့်တိတ်ဆုံးသူပေါင်း35ဦးထက်မနည်းရှိနေပြီးတိပြောက်ဆုံးနဲ့ပြောက်ဆုံးနေတဲ့လူ9ဦးကိုတော့ထပ်တွင်မထားဘူးလို့ဂျပန်အစိုးရပိုင် NHK သတင်းကဖော်ပြပါတယ်ငလင်ကြောင့်လူပေါင်း6ဦးထက်မနည်းတရားရသွားတယ်လို့လည်းတရားသွင်းသတင်းတွေကဆိုပါတယ
်စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ Bangladesh ဘက်ကိုတိမ့်ချီတဲ့ Rohingya တွေထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စုံစမ်းစစ်ဆေးဖို့စီရင်ပိုင်ခွင့်ရှိကြောင်း ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာ Democracy ပြုပြင်ပြောင်းလဲရေးဖော်ဆောင်မှုပြည်သူကနေရွေးချယ်လိုက်တဲ့အယက်သားအစိုးရလက်ထက်တိုင်းပြည်ရဲ့ပုံရိပ်ကိုကျဆင်းစေတယ်လို့နိုင်ငံရေးကဲခတ်တွေကတုံ့တက်ပါတယ်။လူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတော့ကုလပါဝင်နိုင်ငံတကာရဲ့စိုးရိမ်မှုဆွဆွဲချက်တွေအပေါ်မြန်မာအစိုးရနဲ့တပ်မတော်ရဲ့ခေါင်းဆောင်ပိုင်းတွေအနေနဲ့ငြင်းချက်ထုတ်နေမဲ့အစားလွတ်လပ်ပြီးတော့ဗတ်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုတွေမှာအပြူသဘောဆောင်တဲ့ပူပေါင်းဆောင်ရွက်မှုတွေပိုတိုးလှုပ်ဆောင်တင်တယ်ဆိုပြီးတော့လည်းအကြံပြုကြပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။ရခိုင်မြောက်ပိုင်းကျန်းသက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းတပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမြန်မာနိုင်ငံကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်သိမ်းချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့အခြေအနေအထိရောက်ခဲ့ရတဲ့အပေါ် ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိကြောင်းအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကဆုံးဖြတ်ချက်ချခဲ့တာကိုကုလသမဂ္ဂရဲ့လူမျိုးသုံးသပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမ်မာဒင်းကကြိုဆိုလိုက်ပါတယ်အခုလို ICC နိုင်ငံကဆရာဇဝိခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိကြောင်းဆုံးဖြတ်ချက်ကိုမြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာလုံဆောင်ဖို့လုံးဝတာဝန်မရှိဘူးလို့နိုင်ငံတော်သမ္မတရုံးကစက်တင်ဘာလ9ရက်နေ့ထုတ်ရက်စွဲနဲ့ထုတ်ပြန်ကြေညာထားပါတယ်။ရခိုင်မြောက်ပိုင်းအရေးအခုလိုမြန်မာနိုင်ငံပေါ် ICC နိုင်ငံတကာရာဇဝိခုံရုံးကနေစစ်ဆေးဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖော်ဆောင်ဖို့ပြည်သူကရွေးချယ်လိုက်တဲ့အယက်သားအစိုးရလက်ထက်တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေသလိုနိုင်ငံခေါင်းဆောင်တွေရဲ့ပြပခီးစင်တွေအတွက်လည်းအခက်အခဲဖြစ်လာစေမယ်လို့နိုင်ငံရေးလေလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကတုံ့တက်ပါတယ
် ICC ကတော့အခုလောဆယ်ဒီအချို့ကိုနှိမ့်မှာခုံရုပ်တယ်လို့ရတယ်ဆိုပြီးတော့ဖြစ်သွားပြီပေါ့နော်ဖြစ်သွားပြီဆိုတော့ဒီမှာတစ်ခုကတော့ဟိုတိုင်းပြည်တော့မကောင်းဘူးပေါ့တိုင်းပြည်တော့မကောင်းဘူးအဲ့ဒီမှာဟိုပါတဲ့တပ်မတော်ခေါင်းဆောင်တွေပါဒီအတွက်လည်းမကောင်းဘူးဆိုတော့အတန်းကြီးပုံရိပ်ကျတာပေါ့ဖြစ်ပြီးတော့ဒါကတော့ဒီမှာဟိုတားဆီးလို့မရဘူးလေအစိုးရအနေနဲ့ကလည်းဒီဥစ္စာနဲ့ပတ်သက်လို့သူ့အနေနဲ့လက်မခံဘူးပါညာပယ်ချတယ်ဆိုပေမဲ့လည်းသူပယ်ချတယ်ဆိုပေမဲ့ဟိုကတစ်ဖက်ကသူ့လိုဖာသာပြောလို့တာလေအဲ့တော့ဒီပုံရိပ်မကောင်းတဲ့ကိစ္စကိုဘယ်လိုလုပ်ရအောင်လဲဆိုတာသိချပြန်ပြီးတော့ပြင်ဆင်ဖို့လိုတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကဒီမှာနိုင်ငံကဒီ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အခါကျတော့ဒီဥစ္စာတရားခွင်တဲ့ကိုတော့ရောက်သွားမှာတော့မဟုတ်ဘူးဒါပေမဲ့အဲခုနကတော့ ICC မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကို
ပြန်တော့ပြီးတော့မှအမမကန်ကန်ကောင်းမွန်ပေါ်လစ်ဖြစ်တယ်နဲ့ပြချပြလို့လုပ်တယ်လို့ထင်ပါတယ်။ဒါအများကြီးသင်ခန်းစာယူရမယ်ကိစ္စပါပဲ။အစိုးရအနေနဲ့အခုလိုညင်းချက်ထုတ်နေမဲ့အစားရခိုင်ပြည်နယ်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အလုံးနဲ့တက်သေးပြဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှကြောင့်ဟောင်ကော်ဖီအန်နဲ့ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တ
ယ်ဆိုတော့ဟိုတရားရေးဆိုင်ရာစီရင်ချက်တခုချတာပဲဖြစ်တယ်လေအဲ့တော့ဒီ ICC ကိစ္စတော့တငွေငွေနဲ့ဖြစ်နေတာကြာပြီပေါ့လေအဲ့တော့ကျွန်တော်အမြင်ကတော့ဖြစ်ရင်ကိုယ့်ဘက်ကနေအလုံးနဲ့တက်တည်ပြဖို့လိုအပ်ပါလေဥပမာဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာနှစ်ဖက်လူအဖွဲ့အစည်းကိုနော်တစ်ဖက်ကလာတဲ့လူတွေကိုပြန်လက်ခံပါမယ်လို့အဆိုင်မှတ်မှပြောနေတဲ့အခါမှာရောက်ရှိလာတဲ့လူတွေနဲ့ဟိုမှာရှိနေသေးတဲ့ဟိုလူတွေနဲ့နောက်ပြီးတော့ဟိုနောက်တစ်ဖက်လူအဖွဲ့အစည်းနဲ့တဟဇာတာဖြစ်ရေးဆိုတာဒါအင်တာအရေးကြီးပါလေအဲ့တော့အဲ့ဒီငန်းစဉ်ကိုတေချာစိတ်ပါဝင်သားစွာနဲ့ဖတ်တယ်လို့ဘုလူအလိမ့်မယ်လို့ထင်ပါလေ
။ရခိုင်မြောက်ပိုင်းမှာနိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့တုံ့တုံ့ပြီးမြန်မာအစိုးရကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ဒုက္ခသည်တွေအပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်ကိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယုံကြည်မှုတွေရအောင်ဒီစုံစမ်းစစ်ဆေးမှုတွေကိုပွင့်လင်းမြင်သာမှုရှိစွာချပြဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့လည်းဒီထက်ပိုပြီးအပြုသဘောဆောင်တဲ့ပူးပေါင်းမှုတွေနဲ့လက်တွဲဆောင်ရွက်ဖို့လိုတယ်လို့မြန်မာရေးအကဲခန့်ဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်
ဒီအစိုးရလွှတ်တော်နဲ့တက်မတော်အနေနဲ့ပေါ့လေဒီနိုင်ငံတကာရဲ့ဒီလူလားချက်တွေတော့နိုင်ငံတကာရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ပုံမှန်လေးလေးညှိနှိုင်းဆွေးနွေးပြီးတော့ပူးပေါင်းဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။ဒါဆိုလို့ကျင်းတဲ့ဘောကတော့နိုင်ငံတကာရဲ့အဖွဲ့အစည်းတွေကတိုက်ရိုက်စုံစမ်းစစ်ဆေးတဲ့အဖွဲ့တွေဝင်တာမျိုးမဟုတ်ရင်တောင်မှဟာလက်ရှိတော့မြန်မာနိုင်ငံကလုံနေတဲ့ဟာနောက်ပြီးတော့မြန်မာနိုင်ငံအစိုးရကခမခရပြုတ်ပြီးတော့ဆောင်ရွက်နေတဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာတော့နိုင်ငံတကာအတိုင်းဝိုင်းရဲ့ပါဝင်နိုင်မှုကိုတော့ဖွင့်ပေးနိုင်ဖို့အတိုင်းအတာတစ်ခုထိလိုအပ်မယ်လို့မြင်တယ်။ဟာလာရခိုင်ရေးပါဝင်ပေါ့လေမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်မှုဟာလည်းပဲအင်မတန်မှအရေးကြီးတယ်လို့အဲ့ဒီလိုသုံးသပ်ပါတယ်
မြန်မာနိုင်ငံဟာကိုယ်တယ်မြေတဲကဘလို့ရဇဝဲမှုမျိုးလူခွေချိုးဖောက်မှုမျိုးကိုမဆိုစုံစမ်းစစ်ဆေးဖို့လှုပ်ရှင်စိတ်ရောလုံနိုင်စွမ်းမှရှိတယ်ဆိုပြီးမြန်မာအစိုးရကမနေ့ကထုတ်ပြန်ထားပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းကိုအခုချိန်ထိတွားရောက်ကြည့်ရှုခွင့်မရသေးပဲအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ကြောင်း UNHCR ရဲ့ပြောခွင့်ရကလည်းမနေ့တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးသတင်းရေးခဲ့တဲ့သတင်းနောက်တွေအမှုနဲ့ဆက်ဆက်ပြီးတော့မြန်မာမီဒီယာအပေါ်မှာဘလို့သုံးသပ်ကြပါသလဲဆိုတာကိုလည်းကြည့်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုတတ်ခဲတာတွေနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်သတင်းရေးသားခဲ့တဲ့ရိုက်တာသတင်းတော်နှစ်ဦးကိုပြီးခဲ့တဲ့တနင်္လာနေ့ကထောင်ချအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။အခုလိုမျိုးသတင်းတောက်တွေကိုထောင်ချလိုက်တဲ့အတွက်မြန်မာနိုင်ငံဟာအရင်တုန်းကလိုပဲသတင်းမီဒီယာတွေအပေါ်ပြစ်မှတ်ထားလာနေတယ်ဆိုပြီးဝေဖန်သူတွေကပြောပါတယ်။သတင်းတောက်တွေနဲ့မီဒီယာတွေရင်ဆိုင်နေရတဲ့အန္တရာယ်တွေနဲ့ပတ်သက်ပြီး VOA သတင်းတောက် Steve Stanford သတင်းပေးထားတာကိုရနိုင်ပြောပြပေးပါရှင်
။ထိုင်းနိုင်ငံမြောက်ပိုင်းမှာတော့ပြည်ပရောက်မြန်မာသတင်းသမားတွေဟာနေဆက်တလျှောက်ကသူတို့ရဲ့လုံခြုံတဲ့အိမ်တွေကနေသတင်းတွေပေးပို့နေကြတော့မှဖြစ်ပါတယ်။ဒါမဲ့လည်း2015ရွေးကောက်ပွဲပြီးတဲ့နောက်မှာတော့အိမ်မှာရှိတဲ့သတင်းတော့အတော်များများမြန်မာနိုင်ငံတွင်းကိုပြန်သွားခဲ့ကြပါတယ်။ဒါမဲ့လည်းသတင်းမီဒီယာတွေပေါ်မှာတိုက်ခိုက်မှုတွေတိုးလာနေတာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာလည်းတဖြည်းဖြည်းဆိုးလာနေတယ်လို့ထိုင်းခြေဆိုင် BNI သတင်းဌာနရဲ့ဝိုင်းတော်သားကိုအောင်မိုးမြင့်ကပြောပါတယ်။
The media in Myanmar are concerned about their safety.
ဒီမနက်ကမှရှိတဲ့မီဒီယာတွေကသူတို့အနေနဲ့စုံစမ်းဖော်ထုတ်မှုတွေကိုဆက်လုပ်မယ်ဆိုရင်သူတို့လည်းဗက်တာသတင်းတောင်နှစ်ယောက်လို့ထောင်ချနိုင်တာကြောင့်သူတို့ရဲ့လုံခြုံရေးကိုစိုးရိမ်နေကြပါတယ်။အခုဆိုရင်ကျွန်တော်တို့လည်းအတော်လေးစိုးရိမ်နေပါတယ်။ကင်နီဒေသကသတင်းတောက်တွေဆိုရင်လည်းသတင်းယူဖို့အတွက်သွားမှာကိုကြောက်နေကြပါပြီ
။ရိုက်တာသတင်းတောက်နှစ်ယောက်ကိုထောင်ချလိုက်တဲ့အပေါ်မှာမီဒီယာတွေနဲ့လူခွင့်အဖွဲ့တွေကပြစ်တင်ရှုတ်ချခဲ့ကြပြီးတော့ဒါဟာအမှန်တရားကိုဖော်ထုတ်တဲ့အတွက်မြန်မာလုံခြုံရေးနေဘက်ကချင်းချောက်တာဖြစ်တယ်လို့လည်းရှုမြင်နေကြပါတယ်။နောက်နိုင်ငံကသတင်းတော့တွေကိုနိုင်ငံတကာသတင်းအေဂျင်စီတွေကအတိုင်းအတာတစ်ခုထိအကာအကွယ်ပေးထားပေမဲ့လည်းပြည်တွင်းသတင်းတော့တွေအပေါ်ပြစ်မှတ်ထားတာတွေပိုများလာနေတယ်လို့ Washington Post သတင်းစာကိုသတင်းဆောင်ပါးတွေရေးပို့ပေးနေတဲ့အလို့သတင်းတော့ကိုဝေမိုးကပြောပါတယ်။
There is no protection for media in Myanmar. Even though we have media
မြန်မာနိုင်ငံမှာမီဒီယာတွေကိုအကောက်အွယ်ပေးထားတာမရှိပါဘူးမီဒီယာဥပဒေရှိပေမဲ့ဒါကအကန့်အသတ်နဲ့ဖြစ်ပြီးတော့သတင်းတော့တွေကိုလည်းအကောက်အွယ်မပေးနိုင်ပါဘူးမီဒီယာတွေဟာအနေရုံထဲမှာကြာရောက်နေတာပ
ါမြန်မာနိုင်ငံနောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်သတင်းတော့တွေနဲ့ဒီဖြစ်ရပ်ကိုစုံစမ်းဖော်ထုတ်ကြတဲ့သတင်းတော့တွေပျောက်သွားတဲ့အဖြစ်အပျက်တွေအတော်များများရှိခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အခြေစိုက်ကလရန်သတင်းဌာနအေဒါကိုတင်ဆိုးကတော့ရခိုင်မျိုးဝိုင်းပြဿနာမှာထိခိုက်နေတာသူတွေအတွက်တရားမျှတမှုရှိသေးဖို့ကိုဆက်လက်လှုပ်ဆောင်သွားမယ်ဆိုပြီးပြောပါတယ
် After 2016 there are some Rohingya reporter or Rohingya activists who are collecting information
2016 နောက်ပိုင်းမှာသတင်းတွေယူနေတဲ့တချို့ Rohingya သတင်းတောက်တွေနဲ့ Rohingya ရေးတချို့လှုပ်ရှားသူတချို့အရေးဝင်လွန်ယူရေးတွေကသူတို့ရဲ့အိမ်နေလမ်းတွေဘဝနေခေါ်သွားကြပါတယ်သူတို့ဘယ်ပါသွားတယ်ဆိုတာမသိဘူးလို့တည်သလားရှင်သလားဆိုတာလည်းကျွန်တော်မသိပါဘူးဒီလိုတွေနဲ့ပတ်သက်လို့သတင်းချက်လက်တွေရအောင်ကျွန်တော်တို့ကြိုးစားနေပါတယ်
မြန်မာနိုင်ငံမှာသတင်းသမားတွေနဲ့မီဒီယာတွေပေါ်မှာဖိနှိပ်မှုတွေဆက်လုပ်နေပေမဲ့လည်းဒေသတွေမှာရှိတဲ့သတင်းတောက်တွေကတော့သူတို့ရဲ့အလုပ်တွေကိုဆက်လုပ်နေကြပြီးတော့နိုင်ငံတကာရဲ့အကူအညီတွေရဖို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ
ဆိုရစီများရှင်ဗိုက်တာသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝလုံးရဲ့ကိုကျော်စိုးတို့ကိုတရားရုံးကထောင်ခံအဖြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်နိုင်ငံတော်လှုပ်ဝက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းတော့တွေကိုထောင်ချလိုက်ကြဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလားဒီမိုကရေစီအသွင်ကူးပြောင်းမှုချိုးဖောက်နေတဲ့အချိန်ဒီမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလားစူရာတွေကိုတော့ View ရဲ့စီနီးညာတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ် 0932 382 555လေးကိုခေါ်ယူပြီးဆက်သွင်းရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် View ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီးညာတိုက်ရိုက်ရေးလိုက်စီစဉ်ကဆူဆူပါတယ်ရှင
်။ဒီနေ့ညစီစဉ်တင်ဆက်မယ့်စနေညတဲ့ဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြပါရှင်။ထိုင်းနိုင်ငံဘက်ကရွှေပြောင်းအလုသမားတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းဆက်ပြီးတင်ပြပေးကြပါရစေ။ထိုင်းနိုင်ငံဘက်မှာသူတို့နိုင်ငံသားရေလုသားအရေးအတွက်မလောက်ငါတာကြောင့်မြန်မာနိုင်ငံကနေရေလုသားတွေပေးပို့ဖို့သဘောတူခဲ့ကြပါရစေ။ဒီကိစ္စအတွက်လည်းထိုင်းမြန်မာနယ်စပ်ကော့တောင်းနဲ့ရနောင်းမြို့တွေမှာအလုသမားကပ်ပြားနဲ့ပြည်ဝင်ကွင်းထုတ်ပေးတဲ့ဌာနတွေဖွင့်ဖို့လည်းစီစဉ်နေကြပါရစေ။နှစ်နိုင်ငံအလုသမားဝန်ကြီးတွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုသဘောတူစီစဉ်ခဲ့ကြတာဖြစ်ပါရစေ။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေစိုက် VOA သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါရစေရှင်
။ထိုင်းနိုင်ငံဘက်ကရေလုံငန်းတွေမှာအသုံးပြုဖို့အတွက်ရေလုတ်သား6000လောက်လိုအပ်ချက်ရှိနေတာမို့မြန်မာအလုတ်သမားဝန်ကြီးဌာနနဲ့နေပြည်တော်မှာအောက်ဂုတ်လတွင်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးမှတော့မြန်မာဘက်ကလည်းနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ရေလုတ်သားတွေစေလွတ်ဖို့အတွက်ဆုံးဖြတ်ခဲ့တာပါဒီအတွက်ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းရနောင်းနဲ့မြန်မာဘက်ကကော့တောင်းဘက်တွေမှာစင်တာတွေဖွင့်လှစ်တော့မှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုသမားတန်ရာရှိဦးစမ်းမောင်ဦးကပြောပါတယ
်ကျွန်တော်တို့ကတော့ဒီလားအကုန်ပိုင်းတော့ပေါ့ဒီလားအကုန်ပိုင်းတော့ကျွန်တော်တို့ကတော့ခွင့်မယ်လို့ကျွန်တော်ကမှန်းထားတယ်ပေါ့နော်စကန်နဲ့ကျွန်တော်တို့ဘက်ခြမ်းကဆီလူးစကန်နဲ့ဒီဘက်ခြမ်းကတော့ဟိုအဲ့ဒီ one shot service one shot service ဆိုတာကဟိုလာဝကတို့အရှဲတို့အဲ့ဒီကျွန်တော်တို့ညိုကြီးတို့ပေါ့နော်အဲ့ကဝတ်ပါမယ်တခါထုတ်ပေးမယ်တခါလေအဲ့ဒီမှာကျစ်ပါပေါ့ဟိုဗီဇာထုမယ်ပေါ့အဲ့ဒါကြီးလုံးလုံးရအောင်လို့လေအဲ့ဒီစင်တာလေးဖွင့်တော့ပေါ့လေအဓိကကတော့သူကပုံမှန်နဲ့များပုံမှန်သွားနေမှာတော့ MOU နဲ့သွားတဲ့အလုပ်သမားတွေရှင်းမှာပေါ့နော်အဲ့ဒီမှာမှအခုဖွင့်မယ်တောင်ပိုင်းရဲ့စခန်းကတော့ကျွန်တော်တို့ကဟိုရေလုသားနဲ့ပတ်သက်ပြီးတော့ပို့ပြီးတော့သူကများမှာပေါ့တောင်ပိုင်းကတော့ရေလုသားများတာဆိုတော့လေ
ထိုင်းနိုင်ငံတွင်းမှာရေလုသားတွေဟာကျွန်းနေတဲ့ဖွဲခိုင်းစေခံရတာရောင်းစားခံရတာအလုသမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိတယ်ဆိုပြီးနိုင်ငံတကာကဝေဖန်မှုတွေလုပ်ပြီးပိတ်ဆို့မှုတွေလုပ်ဖို့အထိစဉ်းစားခဲ့ကြတာပါဒီအတွက်ထိုင်းအစိုးရကငါးလုပ်ငန်းခွင်အခြေအနေဆိုင်ရာသဘောတူချက်အပိုက် C188 ကိုအကောင့်ထဲပေါ်ဖို့အတွက်အတည်ပြုဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်အတိုင်းလိုက်နိုင်ရမယ့်စီးပင်းစည်းကမ်းတွေဟာအလုပ်ရှင်တွေပို့လိုက်လုပ်ဖို့ခက်ခဲတယ်ဆိုပြီးအောက်ကုတ်လဇန်းပိုင်းကစပြီးငါးလုပ်ငန်းရှင်တွေကကန့်ကွက်စာတွေတင်ခဲ့ပါတယ်။ထိုင်းဆိုရအနေနဲ့ဒီစီးပင်းစည်းကမ်းတွေအတိုင်းအတည်ပြုမယ်ဆိုရင်တော့ခရိုင်22ခုက ngafan li lo ngan shen ni ga li li ma thwet pe san na thauk paw twa me lo le pyo su tha ba de di lo chin ni chaw wa me so yin thai nai ngan ye nai ngan ja tin pho ni de ye re pi si lo ngan ni ha le a khat khe chaw ya ma phit de lo ye lo ngan shen ni ni ne le si wa ye thi kai nai na ri ye lo ta ri a ni ne le a lo le me phit ya me a chin ni de go le yin san ya pwe shi da ba di a chin ni de a ma myama ye lo ta ri se lut de kha ma tu ro a ni ne
အလုံးသမားအခွင့်အရေးအပြည့်အဝရနိုင်ပါမလားဆိုပြီးမိတဲ့အခါမှာတော့မြန်မာအလုံးသမားတန်ရာရှိဦးစန်းမောင်ဦးကအခုလိုဖြေကြပါတယ်။ဒီနေ့ပြောနေပါနဲ့သူတို့ရေလုံငန်းရှင်များအဖွဲ့ချုပ်ပေါ့နော်။အဲ့ဒီအဖွဲ့ချုပ်ကသူတို့ညှိကြရောညှိကြတော့တချို့နေရာတွေမှာဂါဗာမန့်ဘက်ကလည်းအဲ့ဒီသွားပြောတဲ့ information
ဒီကနေ့ဦးရထားပြီးဆိုတော့မှသူတို့ဘက်ကဝင်ကြီးရနေပြီးတော့သူတို့ဘက်ကရရှိတဲ့သူတို့ဘက်ကတော့တာဝန်ယူပါပြီဒါမဲ့ဒီပိုင်းဒီပိုင်းတွေတော့ကျွန်တော်ဆက်ပြီးတကယ်လို့သွားပါမယ်ဆိုပြီးတော့ဒါဘောတူညီမှုရရှိပြီးသွားတဲ့နောက်မှာဒါကျွန်တော်တို့နိုင်ငံကိုတရားဝင်သွားပြီးတော့ဒါနဲ့ပတ်သက်ပြီးတော့စီလူပေးဖို့ပေါ့စီလူပေးဖို့တရားဝင်တောင်းဆိုတာပေါ့နော်တောင်းဆိုတာဖြစ်တဲ့အတွက်တော့ ဒီလိုမျိုးဖြစ်ပါတယ်ရှင်။
Time is I view it in our May Madrid people get up to Barishi. View a maker that Yanibai season ago Nasi near up to Barre. Yago Nayani Senai Tolin Biman Yabai season ago. Lindomida Sakona Sanga, those are Ning as a dinner. Lindomida Diakuze Rugani Payunasa Namare, Yamada Queen season. The dinner Masu season at Sanina daily like Sunigani go to Sabu Shibarishi.
ခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ခြင်းညပေးပါမယ်ရှင်။အပူပိုင်းမုန်တိုင်းဖလော်ရန်စ်ဟာအတ္လန်တစ်သမုဒ္ဒရာအကွင်မှာအကောက်နေပါတယ်။ဒီဖလော်ရန်စ်မုန်တိုင်းဟာဒီလာမယ့်တနင်္ဂနွေနေ့မှာတော့ဟာရီကိန်းမုန်တိုင်းကြီးအဖြစ်ပြောင်းလဲသွားမှာဖြစ်နိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ဒီဖလော်ရန်စ်မုန်တိုင်းကြောင့်ပင်လယ အရှိဘက်ခြံကန်ယူရမှာလည်းပဲရိုက်ခတ်နိုင်ပါတယ်အီဂျစ်နိုင်ငံမှာ2013ခုနှစ်ကမွတ်စလင်ညီကိုရောများအဖွဲ့ကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေအတွင်းပါဝင်ခဲ့တဲ့ထင်ရှားတဲ့အစ္စလာမ်ခေါင်းဆောင်တွေအပါအဝင်လူပေါင်း85ဦးကိုအာဏာပိုင်တွေကတည်တံပေးလိုက်တယ်လို့ဒီကနေ့အီဂျစ်တရားရေးဌာနကအမည်ကိုဖော်လို့တဲ့သတင်းရက်ကွက်ကိုကူကပြီးရိုက်တာသတင်းဌာနကဖော်ပြပါရတယ်။အဲဒီဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူယာနဲ့ချီပြီးတော့လဲတည်ဆုံခဲ့ပါရတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ကုန်တွေအပြန်အလှန်တိုးစီးကျနေတဲ့အခြေအနေအောက်မှာပဲဩဂုတ်လအတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်က37ဘီလီယံဒေါ်လာအထိကုန်သွယ်ရေးပုံငွေပြခဲ့ပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ဒေါ်လာ269ဘီလီယံဘူးအပေါ်နောက်ထပ်သွင်းကုန်ကိုတိုးကောက်မယ်လို့ချင်းကြောက်လိုက်ပြီးတော့နိုင်ပိုင်းအတွင်းမှာပဲအခုလိုငွေပူငွေရှန်သတင်းထွက်ပေါ်လာတာပါတရုတ်သွင်းကုန်ဒေါ်လာ50ဘီလီယံပမာဏအပေါ်အမေရိကန်ကအခွန်တိုးကောက်ထားပြီးတဲ့နောက်ထပ်လည်းသွင်းကုန်ဒေါ်လာ200ဘူးတိုးကောက်မယ်လို့ပြောဆိုထားတာပါ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ရှောင်းဂန်ချန်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်တွေကိုတော့ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကြာရင်တခါထပ်ပြီးတော့ထုတ်လင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.